ယခိုင်ပြည်နယ်ထဲမှာစီရေးဆောင်ရွက်မှုတွေရပြီးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုအတားအဆီးမရှိခွင့်ပြုဖို့ကမ္ဘာခေါင်းဆောင်တွေကဆက်ပြီးတိုက်တွန်းနေပါတယ်။နယူးယောက်မြို့ကလမ်ကအထူးတွင်ညီလာခံမှာခေါင်းဆောင်တွေထည့်သွင်းပြောနေခွန်းပြောကြကြပါတယ်။ဒီကြောင်းပြည်စုံကိုမတ်ဆူမြန်မွန်ကဆက်ပြီးပြောပြမှာပါ။
နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့82ကြိမ်မြောက်အထွေထွေညီလာခံဖွံ့ဖွဲမိန့်ခွန်းမှာအတွေ့အမှုချုပ်အန်တိုနီယိုဂူတဲရက်စ်ကရခိုင်ပြည်နယ်ထဲမှာမတူညီတဲ့လူမှုအတိုင်းအဝိုင်းနှစ်ခုကြားကျင်းပမှုတွေပိုဆိုးလာတဲ့အခြေအနေကိုထည့်သွင်းပြောကြားသွားပါတယ်။မစ္စတာဂူတဲရက်စ်မိန့်ခွန်းမပြောခင်နိုင်ပိုင်းအလိုတော်ကတော့နိုင်ငံတော်တမင်ငန်ဒေါ်ဆန်းစုကြည်ကရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့နေပြည်တော်မှာမိန့်ခွန်းပြောကြားခဲ့ပါတယ်။နိုင်ငံတကာအတိုင်းအဝိုင်းကိုရည်ရွယ်ပြီးရခိုင်ပြည်နယ်အခြေအနေကိုအဓိကရှင်းပြခဲ့တဲ့မိန့်ခွန်းတွေကအချက်တွေကိုသူမှတ်သားထားတယ်လို့အထွေထွေမှုချုပ်ဂူတရက်စ်ကအထွေထွေညီလာခံမိန့်ခွန်းမှာအခုလိုပြောကြားခဲ့ပါတယ်
။ I take note as State Councillor Aung San Suu Kyi addressed today and their intention to implement the recommendations of the Advisory Committee on Rakhine State.
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့မိန့်ခွန်းမှာအချက်တွေကိုကျွန်တော်မှတ်သားထားပါတယ်။မစ္စတာကိုဖီအန်နဲ့ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေအတိုင်းအမြန်ဆုံးအကောင့်ထဲပို့ဖို့ဒေါအောင်ဆန်းစုကြည်မှာရွေးချက်ရှိရဲဆိုတာကိုလည်းမှတ်ထားပါတယ်။ဒါပေမဲ့မြန်မာအန်ဒဘန်ကြီးအနေနဲ့စစ်စင်ရေးကိုရရမယ်၊လူသားချင်းစာနာမှုအကူအညီတွေကိုအတားအဆီးမရှိခွင့်ပေးရမယ်၊ဒုက္ခသည်နေရက်ကိုအန္တရာယ်ကင်းစွာသိခါရှိစွာပြန်ခွင့်ရှိရမယ်ဆိုတာကိုကျွန်တော်အလေးအနက်ထပ်ပြောရစီဝင်ရရဲ့နာကြီးမကျင်တဲ့တွေကိုကျွန်တော်ဖြည့်ရှင်းရပါမယ်။သူတို့နိုင်ငံသားဖြည့်ရင်မဖြည့်ရင်လည်းပတ်သက်လို့မဖြည့်ရှင်းမဲ့နေလာကြတာကြားထားပါပြီ
။ပြင်သစ်သမ္မတ Emmanuel Macron ကလည်းဖိနှိပ်မှုတွေကြားကလွတ်မြောက်အောင်ထွက်ပြေးနေတဲ့ရိုဟင်ဂျာတွေပြည်ထနာကအရေးပေါ်ဖြည့်ရှင်းရမယ့်ကိစ္စဖြစ်တယ်လို့ဆိုပြီးစစ်စင်ရေးတွေရရမယ်လို့ထွေထွေညီလာခံမိန်ခွန်းမှာအလားတူပြောသွားခဲ့ပါတယ်
။ Les opérations militaires doivent cesser. L'accès humanitaire assuré.
စီးရီးဆောင်ရွက်မှုတွေရရပါလိမ့်မယ်။လူသားချင်းစာနာမှုအကူအညီတွေတေချာပေးနိုင်ခွင့်ရှိရပါလိမ့်မယ်။တရားဥပဒေစိုးမိုးမှုပြန်လည်ရရှိလာအောင်လုပ်ရပါမယ်။အားလုံးသိကြတဲ့အတိုင်းလူမျိုးပြုတ်ရှင်းလင်းမှုပြဿနာကိုကျွန်တော်တို့ကင်တွင်နေကြတာပါ။ဒီကိစ္စနဲ့ပတ်သက်ပြီးတော့လူငယ်ရေးကောင်စီမှပြင်သစ်နိုင်ငံကအစပြုဆောင်ရွက်မှုတွေလုပ်သွားမှာဖြစ်ပါတယ
်။အင်္ဂါနေ့ကနေပြည်တော်မှာပြောကြားသွားတဲ့ဒေါက်ဆန်းစစ်ကြီးရဲ့မိန့်ခွန်းထဲမှာလူငယ်ရေးတပ်ဖွဲ့တွေရဲ့နေမျိုးရှင်းလင်းရေးဆောင်ရွက်မှုတွေကစက်တင်ဘာ5ရက်နေ့ကအဆုံးသတ်သွားပြီလို့ပြောကြားခဲ့ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေနဲ့မတရားအကြမ်းဖက်မှုတွေကိုရှုံချတယ်လို့လည်းပြောခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့တွေရဲ့ဆောင်ရွက်မှုတွေကြောင့်ထပ်ပြေးနေရတယ်လို့ဆိုရဲရိုဟင်ဂျာတွေရဲ့အရေးကိုသာနိုင်ငံတကာကအာရုံစိုက်နေပြီးအရင်ကအတိုင်းဆက်လက်နေထိုင်နေကြတဲ့မွတ်စလင်အများစုရှိနေတာကိုဘယ်သူမှသိမသိကြဘူးဆိုတာကိုလည်းဒေါအောင်ဆန်းစုကြည်ကသူ့ရဲ့မိန့်ခွန်းထဲမှာထောက်ပြသွားပါတယ်။ရခိုင်ပြည်နယ်ထဲမှာမွတ်စလင်ရွာပေါင်း50ရာခိုင်နှုန်းကျော်ကဘာကြောင့်ထပ်မပြေးသလဲဆိုတာကိုလေ့လာအဖြေရှာဖို့လိုတယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။
Not just looking at the problems, but also looking at those areas where there are no problems.
ပြဿနာကိုပဲမကြည့်ပါနဲ့။ပြဿနာမရှိတဲ့နေရာတွေကိုလည်းသွားကြည့်ဖို့လိုပါလေ။အဲ့ဒီနေရာတွေမှာကြတော့ပြဿနာကိုဘာကြောင့်ရှောင်ရှားနိုင်ရတယ်ဆိုတာကိုလေ့လာဖို့လိုပါလေ။ဒါကြောင့်ရခိုင်ပြည်နယ်ထဲမှာတခြားသူတွေနဲ့သာသီအောင်မြင်စွာနေထိုင်ကြတဲ့မွတ်စလင်လူစီကနေဘာကြောင့်ဒီလိုနေနိုင်တယ်ဆိုတာပုံမနာလေသဘောပေါက်နိုင်ဖို့စံတမအတိုင်းဝအနေနဲ့ကျမတို့နဲ့အတူအထုအဖြေရှာဖို့ဖိတ်ခေါ်ပါလေ
2016ခုနှစ်အောက်တိုဘာလနောက်ပိုင်းစခိုင်းပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့နေမြေရှင်းလင်းရေးဆောင်ရွက်မှုတွေအတွင်းဆိုးဆိုးဝါးဝါလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုရဲဆွဆွဲချက်တွေထွက်ခဲ့ပြီးတဲ့နောက်မှာကုလသမဂ္ဂလူခွင့်ရေးကောင်စီကအချက်အလက်စာဖွဲ့အဖွဲ့တစ်ခုကိုဖွဲ့စည်းထားပါတယ်ဒီအဖွဲ့စခိုင်းပြည်နယ်ကိုတွားရောက်လေ့လာနိုင်ဖို့မြန်မာအစိုးရကခွင့်မပြုပါဘူးဒါပေမဲ့ဒေါအောင်ဆန်းစုကြည်ရဲ့မိန့်ခွန်းအရသွားလေ့လာနိုင်မယ့်အလားအလာရှိတယ်လို့သုံးဦးပါအချက်အလက်ရှာဖွေရေးအဖွဲ့ရဲ့ခေါင်းဆောင်မာဇူကီဒါရက်စ်မန်ကစစ်စလန်နိုင်ငံဂျနီဗာမြို့မှာပြုလုပ်တဲ့မြမအရေးဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်။လူ့အခွင့်အရေးကောင်စီရဲ့36ကြိမ်မြောက်စည်းဝေးပွဲမှာမြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့နဲ့အပြန်အလှန်စည်းဝေးပွဲဖြစ်ပါတယ်
။ The session also reflected the developments primarily the speech that was made by
အဒီကအပြင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ပြောသွားတဲ့နေခွန်းမှာတိုးတက်မှုတွေရှိခဲ့တာကိုစီးဝေးဝဲမှာအနည်းချုပ်နိုင်သလောက်ဆိုရင်ပထမတစ်ချက်ကဒုက္ခသည်သည်မြန်မာနိုင်ငံပြန်လာဖို့ကြိုးဆိုတယ်အချက်လက်စုံစမ်းရေးအဖွဲ့နဲ့ပူးဆိုင်တဲ့ဒုတိယအချက်ကတော့အဲ့ဒီမှာဘာဖြစ်နေတယ်လဲဆိုတာကိုနိုင်ငံကအစစ်အစစ်စုံစမ်းတာကိုမြန်မာနိုင်ငံကကြိုးဆိုတယ်ဆိုတာပါ
ကုလသမဂ္ဂရဲ့အထက်လက်ရှာဖွေရေးအဖွဲ့ရဲ့ဆက်သွယ်မှုကိုမြန်မာအစိုးရဘက်ကလုံးဝဖြတ်တောက်ထားတာမဟုတ်တဲ့အတွက်အစိုးရနဲ့တိုက်ရိုက်ဒါမှမဟုတ်တွဲဝိုက်တဲ့နည်းနဲ့ဆက်သွယ်နိုင်ဖို့ဆက်လက်ကြိုးစားနေတယ်လို့လည်းမစ္စတာမာဇူကီဒါရုစမန်ကပြောကြားခဲ့ပါတယ်။မ မြန်မာအစိုးရအနေနဲ့သူတို့နဲ့ပူးပေါင်းဆောင်ရွက်ဖို့နိုင်ငံတွေကိုဝင်ရောက်လေ့လာခွင့်ပြုဖို့လည်းသူကထပ်ပြီးတောင်းဆိုခဲ့ပါတယ်ရှင်
။မဟာစုမြတ်မွန်စူးစီးတင်ကြခဲ့တာပါ